ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိနေတဲ့ကုလအတွင်းမှုချုပ်နဲ့ကမ္ဘာ့ဘဏ်ဥက္ကဋ္ဌတို့ဟာရိုဟင်ဂျာဒုက္ခသည်စခန်းတွေစီဒီကနေ့တွားရောက်ခဲ့ပြီးဒုက္ခသည်တွေနဲ့ကိုယ်တိုင်တွေ့ဆုံခဲ့ကြရမှာဒုက္ခသည်တွေရဲ့အခက်အခဲနဲ့ရင်ဖွင့်တန်တွေကိုနားထောင်ခဲ့ကြပါတယ်။ဒုက္ခသည်တွေဘက်ကရခိုင်ပြည်နယ်ကြမ်းဖက်မှုအတွင်းသူတို့ရင်ဆိုင်ခဲ့ရတဲ့လူခွင့်ရေးချိုးဖောက်မှုတွေဆုံးရှုံးနစ်နာမှုတွေကိုတင်ပြခဲ့ကြသလိုနေရပြင်ရေးကိစ္စအတွက်လည်းခိုင်မာတဲ့အာမခံချက်နဲ့လုံခြုံစိတ်ချမှုရှိရေးကိုတောင်းဆိုခဲ့တယ်လို့ဒုက္ခသည်တွေကပြောပါတယ်။မတ်ဆုမွန်ဆက်သွယ်မေးမြန်းထားပါတယ်ရှင်
။ဘင်္ဂလားဒေ့ရှ်နိုင်ငံကိုဇူလိုင်လ1ရက်နေ့တနင်္ဂနွေနေ့ကရောက်သွားကြတဲ့ကုလတွင်းမှုချုပ်အန်တိုနီယိုဂူရာရက်စ်နဲ့ကမ္ဘာ့ဘဏ်ကြီးကဂျင်ယုံကမ်တို့ဟာဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခ်ဟာစီနာနဲ့တွေ့ဆုံပြီးမြန်မာပြည်ဘက်ကထွက်ပြေးလာတဲ့တိမ့်ချီတဲ့ဒုက္ခသည်တွေအရေးဆွေးနွေးခဲ့ပါတယ်။ဒီကနေ့တနင်္လာနေ့မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ဘဇာနီကဒုက္ခသည်စခန်းတွေစီကိုကုလတွင်းမှုချုပ်နဲ့ကမ္ဘာ့ဘဏ်ဥက္ကဋ္ဌတို့ကိုယ်တိုင်တွားရောက်ခဲ့ကြပြီးတော့ဒုက္ခသည်တွေနဲ့တွေ့ဆုံခဲ့ပါတယ်။ကုလတွင်းမှုချုပ်ကမ္ဘာ့ဘဏ်ဥက္ကဋ္ဌတို့နဲ့ကိုယ်တိုင်တွေ့ဆုံခွင့်ရခဲ့တဲ့ကုတုပလောင်ဒုက္ခသည်စခန်းမှာခိုလုံရောက်ရှိနေတဲ့ရခိုင်ပြည်နယ်မောင်တော်မြို့နယ်နေကျောင်းဆရာတဦးဖြစ်တဲ့ဦးမမော့အလီကသူတို့တင်ပြတောင်းဆိုခဲ့တာလေးနဲ့ပတ်သက်လို့ VOA မြန်မာပိုင်းကိုအခုလိုပြောပြပါဗျာ
။ကျွန်တော်ပထမဆုံးတင်ပြတာကခင်ဗျားတို့ယူနစ်ဆရာဖွင့်တဲ့မြန်မာနိုင်ငံနဲ့ချုပ်စုခဲ့တဲ့စာချုပ်မှာကျွန်တော်တို့ရဲ့အခွင့်အရေးတွေဘာမှလည်းတမထဘူးဝဲတာကိုဘာဖြစ်လို့ခင်ဗျားတို့ကလွှဲလို့လက်မထိုးတာလဲအဲ့ဒါကျွန်တော်တို့ကအမှားလားရှုရှိမှာမဟုတ်ဘူးအဲ့ဒါကျွန်တော်တို့ကန့်ကွက်ပါတယ်ဆင်ခြင်ပါတယ်ကျွန်တော်လက်မခံနိုင်ဘူးဆိုပြီးတော့တင်ပြသွားတယ်။အဲကုလားတင်မှုရောက်ကဘယ်လိုပြဲလဲဆိုတော့အဲ့ဒါကခင်ဗျားတို့ဒီပါတီရှင်ပြပွားတော့လောက်တာမဟုတ်ဘူးကျွန်တော် UNS ဆရာကအဲ့ဒီမှာဝင်ပြီးတော့လုံးလုံးပို့ရဲခင်ဗျားတို့ကတင်းနေနိုင်ပို့ရဲအဲ့ဒီလဲကြောင်းချာပွားတော့လောက်တာကခင်ဗျားတို့စိတ်မပူနဲ့အဲ့ဒါဘာမှလည်းပူစရာမဟုတ်ဘူးခင်ဗျားတို့အကွင့်အရေးမရမရှိငါတို့ခင်ဗျားတို့ကိုပြင်ပို့မှာမဟုတ်ဘူးအနာရောလေလိုဘိုင်လန်လို့တဲ့နေရာမှာပြင်ထဲမှာမဟုတ်ဘူးစိတ်ရှောက်ပါယဉ်ကျေးပါဆိုပြီးတော့ကင်းလင်းချက်ပေးထားတယ
်ဟုတ်ကဲ့နောက်ကဘယ်လိုအချက်တွေကိုတင်ပြခဲ့လဲရှင
်နောက်တစ်ခုကဒီမှာ smart car ဆိုပြီးတော့ကဲလက်တကူတိုပေကို UNS ရာစီစဉ်နေတာရှိတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ smart car မှာရိုဟင်ဂျာဒီဖူးစီဆိုပြီးတော့ရေးရမယ်ပြီးမှကျွန်တော်လက်ခံမယ်မဟုတ်ဒီကက်ကိုလည်းကျွန်တော်လက်မခံနိုင်ဘူးတင်ပြထားတယ်တန်းနေစရာကဟုတ်ကဲ့လေခင်ဗျားတို့ပြောတာကိုလက်ခံပါမယ်ခင်ဗျားတို့ရဲ့ dignity ကိုပဲရှိမယ်ဆိုပြီးတော့ပြောတယ်နောက်အမှန်နဲ့တက်ပြီးတော့မတင်ချင်းခင်ရတဲ့ဟိုမင်းပါတယ်တနေ့တရာနဲ့လူတွေကလေးတွေလည်းပါတယ်လူလည်းပါတယ်ဓာတ်တင်ရလည်းပါတယ်ကျွန်တော်တခြားသူတို့မိသားတွေကကုလုံးတက်ပလိုက်တဲ့အချင်းခဲတဲ့ကလေးတွေမိသားမင်းကလေးတွေလည်းပါတယ်ကုလုံးဝိုင်းပြီးတော့သူတို့ရဲ့ခံစားချက်တွေသူတို့တွေ့ချုံရတဲ့အခက်အခဲတွေသူတို့ရဲ့မိသားတွေဘယ်လိုတက်ခင်ရလဲဆိုတာကကုလုံးဝိုင်းပြီးတော့ပြောပြတယ်ရှင်းပြတယ်အဲ့ဒါကိုသူတို့ကရှောက်တယ်အဲ့ဒါကြောင့်မလို့ခင်ဗျားလုံးသိတယ်အဲ့ဒါကြောင့်မလို့ဒါတို့လည်းဒါကိုအကူညီနေတာပဲအဲ့ဒါကိုလုပ်ပေးနေတာပဲခင်ဗျားတို့တက်လုံးနေတာလေအဲ့ဒါကြောင့်မလို့လုပ်ပေးတာပေါ့ဆိုပြီးတော့ကျေးမှုပေးတာလေ
ဘာလူခါလေဒုက္ခသည်စခတ်ကိုစလဲအဖြစ်နဲ့တွေ့ဆုံခွေရခဲ့သူဥဤစလန်ကလည်းသူတို့ဒုက္ခသည်တွေဆုံရှုံနေတာခဲ့ရတာတွေသူတို့ကိုကျူးလွန်ခဲ့တဲ့လူခွေချိုးပေါက်ခံရမှုတွေနဲ့ပတ်သက်လို့တင်ပြခဲ့တဲ့အကြောင်းအခုလိုပြောပြပါတယ
်ဒီနေ့နဲ့လေနှစ်နာရီကျော်လောက်မှကုလသမဂ္ဂအစိုးရမှချုပ်နယ်ကမ္ဘာ့ဘဏ်ဥက္ကဋ္ဌအပေါင်းအင်းဒုက္ခလောင်ဒုက္ခသည်စခတ်ကိုရောက်ရှိလာပါတယ်အဲ့မှာကျွန်တော်ဒုက္ခသည်ကောင်းဆောင်အချုပ်နယ်နောက်အဒမတ်ကြီးကြီးခင်ရတဲ့အမျိုးသမီးအပေါင်းဝင်လူပေါင်း56ပေါင်းဝင်ကြပါတယ်ခင်ဗျ။အဲ့မှာအတိအကျရှင်းနေတာကတော့ကျွန်တော်နိုင်ငံသားစစ်သားနဲ့အတိအကျကျွန်တော်ရှင်းနေပြရတဲ့တယ်။နောက်ပြီးတော့ဒီစာပေစစ်သားနဲ့ကျွန်တော်ရှင်းနေပြရတဲ့တယ်။အော်ဒီမှာဒုက္ခရဲ့စာရဲ့အကျဉ်းတွေကိုကျွန်တော်ကရှင်းပြရှင်းနေပြတယ်။နောက်ပြီးတော့ကုလသမဂ္ဂဘက်ကကျွန်တော်နဲ့အတူရက်တဲ့ဆွန်ရောက်သွားမယ်ဆိုပြီးတော့ဒီဘက်ကတော့ကျွန်တော်ပြောဆိုသွားပါတယ်။တခြားရင်းနဲ့ဆရာနဲ့တက်တဲ့အစားအသောက်ကိုလည်းရင်းနဲ့ဆရာရဲ့မဟာမင်းကြီးဒီဘုရားတရားလေကျွန်တော်ရေဒုက္ခပင်နဲ့ဤနိုင်ပြီးတော့ရောင်ရကောင်းတော်တော်နဲ့ဤနိုင်ပြီးတော့ပေါ်ရတော့မယ်ဆိုပြီးတော့ပြောဆိုသွားပါတယ်ခင်ဗျာ
ဒါအပြင်သိချီခိုလုံနေထိုင်နေတဲ့ဒုက္ခသည်စခန်းတွေမှာဒုက္ခသည်တွေရင်ဆိုင်နေရတဲ့စားတဲ့ရိတ်ခါအခက်ခဲဒေယာထိုင်ခင်းအကြက်တဲတွေနဲ့ပတ်သက်လို့လဲကုလတွေးမှုချုပ်ကိုတင်ပြခဲ့တယ်လို့ကုတုပလောက်ဒုက္ခသည်စခန်းကဥမာဘော့အလီကပြောပြပါတယ
်ဒီမှာဆန်ရဲ့အပေးရဲ့စီရဲ့အရာနေတဲ့ရှင်နာမရဘူးဒီမှာတင်းလူတွေစီလူတွေနောက်အသားငါးတွေလူတွေအဲ့ဒါမရဘူးအဲ့ဒါနဲ့တော်တော်ခက်ခဲပြီးဖြစ်နေတယ်တော့နေရေးတိုင်ရမှာလဲအဲဦးနေရာကချင်းချင်းလေးဆိုတော့တော်တော်ဆက်ကဲရှင်နေရတယ်။နောက်တစ်ခုကတောက်ရည်နဲ့ဆိုတော့နောက်ဆေးဝါးနောက်ပညာရေးအဲ့ဒါကလုံးခက်ခဲရှင်နေရတယ်ဆိုပြီးတော့ထင်ပြတယ်။ထင်ပြတာရှင်မှာကပ္ပဗန်ကလာတဲ့ကပ္ပဗန်ဥက္ကဋ္ဌကအဲသွားတော့ဒီမှာခင်ဗျားတို့အဲ့ဒီဟာကစင်ပြေပွားတွေ့ဒီမှာလာပြီးတော့ငွေတွေလူတန်းနေတာပဲ။အဲ့ဒါစင်ပြေသွားမယ်ခင်ဗျားတို့အကောင်းဆုံးပြောင်းငါတို့ရှိုးသားနေတာပဲလောက်ဆောင်နေတာပဲဆိုပြီးတော့သူရှင်းနေတာ
ဒီခီးစေဟာရိုဟင်ဂျာဒုက္ခသည်တွေသူတို့ကိုကူညီပေးနေတဲ့လူမှုအတိုင်းဝိုင်းနေတဲ့တသားတည်းရှိနေတယ်ဆိုတာပြသတဲ့ခီးစေဖြစ်တယ်လို့လည်းကုလတွေးမှုချုပ်ကသူ့ရဲ့တွစ်တာလူမှုကွန်ရက်ကမနေ့တော့ကရေးသားခဲ့ပါတယ်ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုအစိုးရဘက်ကလက်မခံခဲ့တယ်လို့ရခိုင်ပြည်နယ်တွင်းအကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကလူပေါင်းသိန်းတဲ့ချီထွက်ပြေးရတဲ့ကိစ္စဟာလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုအဖြစ်နဲ့ဆွဆွဲပြောဆိုမှုတွေနဲ့ပတ်သက်လို့ကတော့အဲ့ဒီလိုကျူးလွန်ခဲ့တဲ့ဆိုတဲ့ခိုင်ပါတဲ့သက်တေအထောက်အထားတွေပြသဖို့လိုအပ်တယ်ဆိုပြီးလဲမြန်မာအစိုးရဘက်ကပြန်လဲတုံ့ပြန်ပြောဆိုထားပါတယ်ရှင်